ပြည်ထောင်စုလုံခြုံမှုကိုဖျက်ဆီးမှုနောက်ပြည်ထောင်စုလုံခြုံရေးကိုလက်နက်ခဲယမ်းမိကြောင်းနဲ့ဖျက်ဆီးမှုစတဲ့ပုံမှန်တွေတက်ပြီးတောင်ကြီးမြို့မှာဖမ်းဆီးခံရရတို့တချို့ကိုဒီကနေ့မှတရားရုံးထုတ်ဆစ်ဆီးခဲ့ပါတယ်။တရားခံတွေဘက်ကတင်ပြတဲ့သက်တေတွေထဲကတချို့ကလည်းတရားရုံးဘက်ကပယ်ချခဲ့တာကြောင့်ဒါဟာပြစ်မှုဆိုင်ရာကျင့်သုံးနဲ့မညီဘူးဆိုပြီးတရားခံတွေရဲ့ရှေ့နေကပြောဆိုလိုက်ပြီးတရားကြားနာမှုအတွင်းမှာလည်းလုံခြုံရေးအရစိုးရင်စရာရှိတယ်လို့ဆိုပါတယ်။အသေးစိတ်ကိုမှတ်သိနေထိုက်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။ရှမ်းပြည်နယ်ကွန်ဟိန်းမြို့ကမင်္ဂလာဆောင်ကိုသွားခဲ့ကြတဲ့အစ္စလာမ်ဘာသာဝင်မြန်မာနိုင်ငံသားတွေနောက်မင်္ဂလာဆောင်မဲ့သရိုသားနဲ့သရိုသမီးဆွေမျိုးတွေနဲ့တောင်ကြီးမြို့ခံတွေအပါအဝင်လူပေါင်း20ကိုတရင်ရာဆိုပြီးစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးပြီးတောင်လေးလုံးအချင်းထောင်မှာဩဂုတ်လကတည်းကချုပ်နှောင်ထားခဲ့တာပါ။အဲ့ဒီတဲကမှဒီကနေ့မှာတော့ကြောက်စဲမြို့လက်ပံရွာကဖမ်းဆီးခံ9ဦးတို့ရဲ့တရားခံပြတက်တွေတွေကိုကြားနာခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံထားရသူ20တဲက12ဦးတို့ရဲ့ရှေ့နေဒေါခင်မိုးမိုးကဒီကနေ့ကြားနာမှုကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဒီနေ့ကျမတို့ဟိုလက်ခံရွာကတရားခံ9ဦးအတွက်ကိုကျမတို့တက်စီ2ဦးကိုဖြစ်တယ်3ဦးကိုပယ်ပေးတယ်ဆိုတော့9ယောက်ပြီးသွားတာပေါ့။အဲ့တော့ကျမတို့တရားခံ9ဦးတဲကကျမတို့က9ယောက်ရှိလို့ပြီးသွားတယ်တက်စီ။တရားခံရသူတို့ရွာမှာသူတို့အောင်းမမနေနိုင်တဲ့တကယ်မင်္ဂလာဆောင်ဆိုတာပဲသူတို့သိတယ်အတို့လို့ဆက်လို့ဟန်ဆောင်မင်္ဂလာဆောင်တို့ပါလို့ပုတ်ဘူးအမင်္ဂလာဆောင်ဖိတာတွေပါနေနဲ့လောက်တာအဲ့ဒီဟာလာဆက်ကြပါ
အခုလိုတရားခံတွေဘက်ကတင်ပြတဲ့သက်တေတွေကိုတရားရုံးကပယ်ချတာကပြစ်မှုဆိုင်ရာကျင့်သုံးနဲ့မညီဘူးလို့လည်းဒေါခင်မိုးမိုးကပြောပါတယ်။တရားခံအဖြစ်ဆွဆွဲခံထားရသူတွေကိုကြားနာစစ်ဆေးမှုတွေအတွင်းမှာလည်းတရားရုံးရှေ့မှာဖုံးကြီးတွေအပါအဝင်လူတချို့လာရောက်စောင့်ကြည့်မှုတွေရှိနေတယ်လို့ရှေ့နေကြီးဒေါခင်မိုးမိုးကပြောပါတယ
်။အဲနောက်တစ်ခါရုံးပြင်မှာကြတော့ဒီစွန်းအားရှင်အုပ်စုတွေလာတတ်ပါတယ်။နောက်ပြီးတော့ဟိုအဲဒီဟန်နေပေါ့နော်တန်ဃာတော်တွေကလည်းအဲ၄ချိန်လောက်ရှိပြီရှင့်ဒီခုချိန်တော့မဟုတ်ဘူးအဲ့လိုကြိုးကြကြိုးကြလာတာတန်ဃာ၁၀ပါးလောက်လာတယ်အဲ့ယုံရှိရလက်ဖေးဆိုင်မှာထိုင်ပြီးတော့ဟိုဝက်ကီတော့ကီတွေနဲ့စကားပြောတာတွေပါတွေလုပ်တယ်အဲ့နောက်ပြီးတော့အဲ့ကျမစုတ်တွေမှာတော့ဒီဟိုစောင့်ကြည့်နေတယ်ပေါ့အမျိုးသားစောင့်ကြည့်ခွဲရစောင့်ကြည့်နေတယ်ဘာလုပ်လဲဆိုတာအဲ့ခုလုပ်ရင်တော့တို့ကမခံဘူးပေါ့အဲ့အဲ့ဒီလိုမျိုးတွေတင်ထားတာရှိ
လက်ရှိဒါအပြင်ဒီတရားခံအဖြစ်ဆွဆွဲခံထားရသူတွေကိုဖမ်းဆီးတဲ့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကလည်းတိကျခိုင်မာတဲ့တက်တည်မပြနိုင်ဘူးလို့ဒေါခင်မိုးမိုးကဆက်ပြီးတော့ပြောပါတယ
်အစိုးရဘက်ကလူဆွဆွဲထားတာအဲ့ဒီမှာမင်္ဂလာဆောင်မှာ14ယောက်တားပြီးထားလိုက်ရောတားပြီးခံလိုက်တော့အဲ့ဒါ4ရက်8လဩဂုတ်လ4ရက်နေ့မှာခံလိုက်တယ်နောက်ပြီးတော့သရိုးသားကသူ့မိဘဆွေမျိုးတွေကိုဖမ်းသွားမှန်းပြီးတော့မကိုရင်နေမှာတောင်ကြီးကိုပြန်လာတယ်။သူမိဘဆွေမျိုးတွေကိုဖမ်းတဲ့ကိစ္စသူရှင်းမဲ့ဆိုပြီးပြန်လာတော့သရိုးသားရဲ့သရိုးသမီးရဲ့သရိုးသားရဲ့ဦးလေးရဲ့၃ယောက်ကိုထပ်ဆန်းလိုက်ရော။အဲ့တော့၁၉ယောက်ဖြစ်သွားရော။အဲ့ဒါပြီးတော့မှတောင်ကြီးကလူ၃ယောက်ကိုတခြားသီးသားသူတို့ဆက်ပန်းနေ။အဒီလူတွေကလည်းစုပူတောင်းမြတ်မဲ့လူတွေဆိုပြီးတောင်ကြီးကလူ၃ယောက်ကိုဆက်ပန်းပြီးတော့စုစုပေါင်း20ကိုအမှုဝင်ပြီးတော့ဆွဲလိုက်တယ်။အမှုဖွင့်ထားတဲ့ပုံမှာကငါးညဆိုတာကတီတောင်စုလုံလုံရေးဒီနေ့အင်းရဲရဲရေးကိုဖြတ်စည်းတဲ့ဟာပေါ့နော်နိုင်ငံရေးပုံမှာပါအဲ့ဒီငါးညရေးနောက်ပြီးတော့ငါးထောက်ဝမဲဆိုတာကတီတောင်စုလုံလုံရေးကိုလက်နက်ခဲယမ်းမိတော့တဲ့ဖြတ်စည်းတဲ့သူ့ကိုဆွဲတဲ့ပုံမှာပါအဲ့ဒီပုံမှာနှစ်ခုနဲ့ဆွဲလိုက်တယ်စာရွက်စာရမ်းတစ်စုံတရားမှမမီဘူးလက်နက်တစ်စုံတရားမှမမီဘူးဆိုရင်လည်းမှန်တယ်လို့ထွက်ထားတယ်အဲ့တော့ဟိုသူတို့အစီအစဉ်ရခဲ့တဲ့တည်င်းကတော့မှန်ရင်လည်းမှန်တယ်ပေါ့ဒါပေမဲ့အဲ့ဒီတည်င်းနဲ့ဒီလူတွေနဲ့ခုတရားခံဖြစ်တဲ့လူတွေနဲ့တော့ဆက်ဆံမှုရှိဘူးရှင
်ဟုတ်ကဲ့
သူတို့ပြောတယ်လို့အကျန့်ဖက်ဖွဲ့ဆိုလည်းဘယ်ဖက်နဲ့ဆက်သွဲတယ်ဆိုတာမှလည်းတက်တိထောက်ထားမရှိဘူးအဲ့တော့အဲ့ဒီအချက်လေးတွေရကျမကခုပြည်တော်လူတရားလွတ်တော်ချုပ်ကိုကျမပြင်ဆင်မှုတက်ထားပါတယ်
တရားရုံးဘက်ကတော့ဖမ်းဆီးထားသူ20ထုထဲမှာအကုန်လုံးမဟုတ်တောင်မှဆွဲဆိုချက်နဲ့ညှိတဲ့သူတွေရှိနိုင်တယ်စစ်ဆေးဆဲဖြစ်တာကြောင့်အတိအကျမပြောနိုင်သေးဘူးလို့လဲအမည်မဖော်လို့တဲ့တရားရေးဝန်ထမ်းတဦးက VOA ကိုပြောပါတယ်ရှင်